မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ဦးဆောင်တဲ့အုပ်ချုပ်သူတွေကိုထိရောက်တဲ့အရေးယူပိတ်ဆို့မှုတွေကိုလုပ်ဖို့အတွက်အမေရိကန်ရောက်မြန်မာတွေကတက်ဆိုင်ရာပြည်နယ်အထက်လွှတ်တော်အမတ်တွေစီဖုန်းခေါ်ဆိုပြီးတော့မေတ္တာရက်ခံတဲ့လှုပ်ရှားမှုတရက်ကိုကြာတာပရိနေကပြုလုပ်ခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်ရှင်အမေရိကန်ရောက်မြန်မာတွေကသူတို့နေထိုင်တဲ့တက်ဆိုင်ရာပြည်နယ်ရဲ့အထက်လွှတ်တော်အမတ်တွေစီကို February 25ရက်ကြာတာပရိနေတရက်ထဲမှာတပြိုင်နက်တည်းဆိုသလိုဖုန်းဆက်ပြီးတော့မြမအရေးထိရောက်တဲ့ဆုံးဖြတ်ချက်တွေအမေရိကန်အစိုးရကချမှတ်လာစီဖို့တိုက်တွန်းခဲ့တယ်လို့ဒီလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့တဲ့ညယောက်မြို့မှာနေထိုင်သူဦးမိုးချန်က VOA ကိုပြောပါတယ
်။အဓိကကကျွန်တော်တို့ကဒီမှာရှိနေတဲ့ဟလာဟိုနိုင်ငံသားတန်ယုံတွေပဲဖြစ်ဥရောပမှာကပဲရှိတယ်လက်တိလက်မောင်းနေသွားတန်းပြီးအောင်អော်နေတာလေဒါအုတ်တစ်ချက်သေးတဲ့ပြင်မယ်တို့ရလည်းပဲတကယ်မူပိုင်းဆိုင်ရာပေါ့နော် policy ပိုင်းဆိုင်ရာနဲ့ပတ်သက်တာလေကျွန်တော်တို့ကဆုံးဖြတ်ချက်ကြီးကြားဖို့လိုတယ်ပေါ့နော်အထူးသဖြင့်ဒီလွတ်တော်အမတ်ကြီးတော့အစိုးရအမေရိကန်အစိုးရကိုစစ်ကိုဒါတွေတာဝန်ရှိပုဂ္ဂိုလ်တွေနေနဲ့မြန်မာပြည်ကဘာလုပ်နေလဲကျွန်တော်တို့မြန်မာပြည်ဘွားတွေဘာတောင်းဆိုချင်တယ်လဲတို့ကိုစားပေါ့နော်မြန်မာနိုင်ငံဒါအာကောင်းဆောင်လေးကိုသာစီစလူတို့ကိုသာဘာတောင်းဆိုချင်လဲဆိုတော့သူတို့တီးဖို့လိုပါတယ်ပေါ့ဒါမှလည်းပဲသူတို့ချတဲ့ဟိုဝါရဘိုင်းဆိုင်ရာတွေနဲ့ဥတွေဘိုင်းဆိုင်ရာတွေမှာအဲဒီဟာတွေကပါလာဖို့အရေးကြီးတယ်ပေါ့ဒါမှလည်းပဲအမေရိကန်အစိုးရအနေနဲ့အကောင့်ထဲပေါ်ပြရှိတာအဲဒီဥပဒေနဲ့မူပေါ်မှာမူဒီဘက်မှာခေါ်ရပါဦးအဲအဲ့ဒါကိုဖြစ်စေချင်လို့ပါ
မြန်မာနိုင်ငံမှာစစ်တပ်က February 1ရက်နေ့မှာအရက်သားအစိုးရကိုဖမ်းဆီးဖယ်ရှားပြီးအာဏာရယူလိုက်ပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူအရေးပါတဲ့မြန်မာစစ်ကောင်းဆောင်တွေကိုပြီးခဲ့တဲ့အပတ်ထဲအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါတယ်။ဒီလိုအရေးယူဒဏ်ခတ်မှုတွေကလုံလောက်မှုမရှိသေးဘူးလို့အမေရိကန်ရောက်မြန်မာတွေကယူဆတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်အမတ်တွေစီကိုဖုံးဆက်မြစ်တာရက်ခံတဲ့လှုပ်ရှားမှုတွေပေါ်လာပြီးရှေ့ဆက်ပြီးလဲလှုပ်သွားမယ်လို့ပြောပါတယ်။
အဓိကဘလို့ပြောမလဲဘလို့ဆက်သွယ်မလဲဘလို့ပြောမလဲဘသူတွေကိုခေါ်ရမလဲနော်တောင်းဆိုချက်ကဘာတွေဖြစ်တဲ့အဲ့ဒါတွေကိုကျွန်တော်တို့ဟိုဒါပေါ့နော်ဆွေးနွေးတိုင်နေပြီးတော့မှအားလုံးပြန်ဖြန့်ပြီးတဲ့သဘောပါအစိုးရနဲ့ထွတ်တော်ကိုကျွန်တော်တို့အဓိကအာရုံစိုက်ပြီးတော့မှဟိုဒါပေါ့နော်မြစ်တိုင်ရက်ခဏပေါ့ဟိုဒီမြမအရေးနဲ့ပတ်သက်လို့ဟိုဒီထက်မကထိရောက်တဲ့ဟာတွေဒီထက်ပုံပြီးတော့လုတ်ပေးနိုင်တဲ့အခြေအမှာကျွန်တော်မြင်တွေ့နေရတယ်ဒါတွေကိုလုတ်ပြီးဖို့အတွက်ကျွန်တော်တို့တိုက်တွန်းတာပါညီသူမဆိုးပါတော့ကိုမြန်မာပြည်ဘွားတွေအနေနဲ့အင်္ဂလိပ်လိုပြောနိုင်တဲ့လူတွေအနေနဲ့ဟိုတာဝန်ယူပေးဖို့ပြည်နယ်အလိုက်ပေါ့နော်ကိုနေတဲ့ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ကိုကိုကဆက်သွယ်ရတာပေါ့နော်ဆိုတော့ပြည်နယ်တစ်ခုမှာအထက်လွှတ်တော်အမတ်က2ယောက်ရှိတယ်2ယောက်ရှိတယ်ဆိုတော့အဲ့ဒီ2ယောက်ကိုကိုကဖုန်းခေါ်ပြီးတော့မှကိုဘာပြောရမလဲဆိုတာကိုကျွန်တော်တို့အဲ့ဒါမင်းညကအင်တာနက်ကနေ Zoom ဟိုအစီအွေးခေါ်ပြီးတော့ကျွန်တော်အားလုံးဟုတ်ရှင်းပြပြီးတယ်ပေါ့နော်ပြီးတော့တပြေတည်းထဲမှာတော့ကျွန်တော် Facebook ကနေ live stream တပါရှင်းပြပြပါတယ်ဒါလည်းမကဘူးကျွန်တော်တို့အဲဒီ Facebook ကနေပဲဟိုကျွန်တော်တို့ဒီဘာပြောရမလဲဆိုတဲ့ဟာကိုအင်္ဂလိပ်လိုကျွန်တော်တို့ရေးပြီးတော့ live chat ဖြတ်ထားတာရှိပါတယ်အဲအဲ့ဒါတွေကိုကြည့်ပြီးတော့မှပြောရင်ရပါတယ်အဲ့ဒါဆိုတော့လုံလောက်ပါတယ်အဓိကကတော့အချက်၃ချက်ပေါ့နော်အဲ့ဒီအချက်၃ချက်ကိုကျွန်တော်တို့ကဟိုမေတ္တာရက်ခံပြီးဖို့ကျွန်တော်တို့တင်ပြထားတာပါ
ဒီလှူရှားမှုဘယ်လောက်ထိထိရောက်မှုရှိနိုင်မလဲဆိုတာနဲ့ပတ်သက်လို့တော့ဥမိုးချန်းကပဲအခုလိုပြောပါတယ်
ဟိုတရားဖို့အတွက်ကတော့ကျွန်တော်တို့အနေနဲ့ဆက်နိုင်ဆုံးစူးစမ်းနေတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီတောင်းဆိုတဲ့အချက်၃ချက်ကပါလင်းเนาะဒီဆက်တော်ကเนาะအမေရိကန်ဆက်တော်ကနေပြန်มาနောက်ထပ်ထုတ်မဲ့သူတို့ထုတ်မဲ့ဥပဒေထဲမှာပါလာမယ်ဆိုလို့ရှင်တော့ဒါတရားတည်လို့ပြောလို့ရတာပေါ့နော်ဆိုတော့ကျွန်တော်တို့အခုဆက်တော်ကိုဖုန်းခေါ်ပြီးတော့တိုက်တွန်းရုံနဲ့မကဘူးအဲတိုက်တွန်းရုံမကဘူးဒီမတိုင်ခင်မှာလည်းကျွန်တော်တို့ထောင်နဲ့ကြည့်ရဲနော်အလဲတော့ထောင်အထက်မှာရှိတဲ့လက်မှတ်နော်ကျွန်တော်မြန်မာပြည်ဘွားတွေပဲထိုးထားတဲ့လက်မှတ်ကို petition ပေါ့နော်ကောက်ပြီးတော့မှအရောက်ထောင်ကျော်သူတို့တည်းရဲ့လက်မှတ်သိကြနော် online မှာသွားပြောထိုးတာမဟုတ်ဘူးသူတို့ရဲ့ဘောပင်နေတဲ့ကိုတိုင်ကိုကြလက်မှတ်ထိုးထားတဲ့ဆိုင်ရွက်တွေကိုပဲကျွန်တော်ထောင်ကျော်ကျွန်တော်ပို့ထားတာရှိတယ်ဒီလွတ်တော်မှတ်တွေစီနော်ဆိုတော့အဲ့ဒီအချိန်ကျတော့ဒါဖြစ်ရောက်မယ်ဆိုတော့ကျွန်တော်တို့ညော်လိုက်တယ်မတိရောက်ဒီတစ်ခေါက်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ဆက်လက်ပြုစုစားပါမှာပါဒါပေမဲ့ကျွန်တော်ထင်ပါတယ်မတိရောက်ကြအကြောင်းမရှိဘူးဘာကြောင့်ကျွန်တော်တို့ရဲ့ထုတ်တောင်းဆိုထားတဲ့တောင်းဆိုချက်ကိုသမ္မတဘိုင်ဒန်ကိုနိုင်ကအတိအမှန်စပြီးပြုနေတာလေကျွန်တော်တို့တွေ့နေရပါတယ
်တချိန်တည်းမှာပဲ Washington DC Virginia Maryland ပြည်နယ်တွေမှာနေထိုင်တဲ့မြန်မာတွေဟာလည်းကြာတာပရိနေမွန်လွဲပိုင်းကမြန်မာတန်ယုံရှိစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြခဲ့ပါတယ် February လ 26 ရက်နေ့ 29 ရက်နေ့တွင်မှာလဲပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံဆန္ဒထုတ်ဖော်ပွဲတွေကို American နိုင်ငံတလွှာကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်ဆက်လက်လှုပ်ဆောင်သွားမယ်လို့သိရပါတယ်ရှင်။